အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ MCA အပြည့်အစုံစာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကတရုတ်နိုင်ငံမှာတွေ့ဆုံကြပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆွေးနွေးခဲ့ပေမဲ့လို့အခုအချိန်ထိကတော့ညှိနှိုင်းနေရဆဲရှိပါသေးတယ်။တစ်ချိန်တည်းမှာပဲအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရခိုင်ဒေသနဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ငင်းကြီးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ MNDE ခေါ်ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့အကြားနောက်ဆုံးတွေ့ဆုံခဲ့တာအခုဆိုရင်တလားပြည့်မြောက်ခဲ့ပြီဖြစ်ပါတယ်ဒီနောက်ဆုံးတွေ့ဆုံချိန်ကငင်းကြီးလုပ်ငန်းရှင်မှာမြောက်ပိုင်းမဟာမိတ်၃ဖွဲ့ပါဝင်ခြင်းနဲ့ပတ်သက်ပြီးသဘောထားကြေညာချက်တစ်စောင်ထုတ်ပြန်ဖို့သဘောတူခဲ့ကြပါတယ်ဒီကြေညာချက်ထုတ်ပြန်ရေးဟာစကလုံးညီညွတ်နေစေဖြစ်ကြောင်းတအားတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကပြောပါတယ
်ဒီသဘောတူမျိုးကတော့ဘုံအရင်အပြည့်အစုံတစ်ဆောက်တင်ကြရအဲ့မှာကျွန်တော်ဆွေးနွေးမှုရှိတော့ပဲဆွေးနွေးမှုရှိလို့မှာအဒီထုတ်ပြန်ချက်တစ်စောင်ထုတ်ဖို့ဆိုမှာအဲ့မှာကတော့ညအဲ့အဲ့မှာကျွန်တော်ရက်သွားတာပေါ့နော်အခုလည်းကျွန်တော်တတ်မှတ်ပြီဆိုလည်းတွေ့ဆုံရရှိတာအဲ့ကျန်တင်ချက်ကကျွန်မီအပါလာတယ်အဲ့မှာစက်တူကပြန်ပြန်နိုင်နေလို့ရှိတယ်
2016ခုနှစ်ဩဂုတ်လမှာဆွေးနွေးစဉ်ကအစိုးရကလက်နက်ကင်လမ်းစဉ်ကိုအပြီးကျိုင်ဆွတ်လွတ်ကြောင်းဖော်ပြဖို့တောင်းဆိုပြီးတိုင်းသာလက်နက်ကင်အဖွဲ့ရဲ့ဘက်ကလက်နက်ကင်ပြည်ပခါကိုအပြီးကျိုင်ခြုံငင်းလိုကြောင်းထုတ်ပြန်ဖို့ညှိနှိုင်းခဲ့ရမှာပြည်တွင်မှုမရခဲ့တာဖြစ်ပါတယ်ဒေါ်လာကျေမှာတော့ဒီလိုကြီးနိုင်နေစဉ်ကာလအတွင်းမှာတအန်းပလောင် AA နဲ့အစိုးရတက်အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အစိုးရတက်မော်နဲ့တအန်းတက်ဖွဲ့အကြားတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဘုံမူတက်အိုက်ကျော်ကအခုလိုပြောပါတယ်
။ဒီနေ့ကဒီတက်ပွဲကမြို့မန္တလေးနယ်ဘက်ကတော့ဝင်းစပ်ပြီးအနည်းငယ်ဖြစ်တယ်။ဒီကနိုင်ဝကျော်တမန်ကြီးပါပါ။မင်းကတော့အဲ့ဒီနေရာပဲရှိတယ်။မဆရှိရနေရောမဆရရှိရနေကတော့နံပါတ်ဒီမှာကျင်းရဖြစ်တဲ့အမှန်တော့ဆိုရတဲ့ဝင်းပတ်အမီကျင်းရဖြစ်တဲ့
ဒီတပ်ပွဲတွေအပြင်မှာတအန်းတပ်ဖွဲ့ဘက်ကထိခိုက်ချဆုံးတာမရှိကြောင်းနဲ့အစိုးရတပ်ဘက်ကတော့အခြေအနေမသိရကြောင်းပြောပါတယ်ရန်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားနေချိန်မှာပဲရခိုင်ပြည်နယ်ဘက်မှာလည်း AA ခေါ်ရခိုင်တပ်ဖွဲ့နဲ့အစိုးရတပ်အကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း AA တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခါကပြောပါတယ်
တိုက်ပွဲကတော့ဒီမင်းကဒီ29ရက်နေ့မှာတိုက်ပွဲကဒီဘူးတိအောင်မြို့နယ်ထဲမှာဖြစ်ခဲ့တယ်။အဲဒီဘူးတိအောင်မြို့နယ်ရဲ့အထက်ပိုင်းဒီနဟန်းရွာနဲ့ဒီဝင်းရုံကြားမှာအဲဒီမှာတိုက်ပွဲကမနေ့7နာရီ40ကနေစပြီးတော့ဖြစ်တာညနေ9နာရီခန့်ဖြစ်တယ်ဗျ။ဒီဗမာတပ်မတော်ဖက်ကနေကျွန်တော်တို့ဒီသခိုင်းတပ်မတော်ခြေကူးထားတဲ့ဒေသတွေကိုတော့သူတို့အင်အားအလုံးရဲနဲ့နေပြီးတော့မှဒီဆိုးဆစ်ရှင်တာဗျ။အဲ့တော့အဲ့ဒီမှာတိုက်ပွဲကတော်တော်ပြင်းပြင်းထန်ထန်ဖြစ်တယ
်ဒီတိုက်ပွဲမှာအစိုးရတပ်မတော်ဘက်ကအထူးခိုက်ကြဆုံးရှိသလို AA ဘက်မှာလည်းထိခိုက်ဒဏ်ရာရတာတွေရှိခဲ့ကြောင်းနဲ့နောက်ဆုံးဖြစ်တဲ့တိုက်ပွဲကတော့ဒီလ22ရက်နေ့ကဖြစ်ပွားခဲ့ကြောင်းပြောပါတယ်အစိုးရရဲ့ညီကြေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်၃ဖွဲ့ဟာအော်တိုဘာလကုံကကျောင်းနိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးစဉ်နောက်တစ်ချိန်ထပ်မံဆွေးနွေးဖို့ကိုသဘောတူထားကြပါတယ်ဒါပေမဲ့ဘယ်နည်းဘယ်ချိန်မှာတွေ့ဆုံမယ်ဆိုတာကိုသတ်မှတ်ထားတာမရှိသလိုဒီအပိုင်းထိလည်းကန့်လန့်တာမျိုးမရှိသေးပါဘူးလက်ရှိမြောက်ပိုင်းအဖွဲ့ဝင်နဲ့ညှိနှိုင်းနေတဲ့အခြေအနေကိုမေးမြန်းနိုင်ဖို့ငင်းကြေးကွန်ဖရင့်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတချိန်တည်းမှာတော့အစိုးရနဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်ကြားမှာပြည်ထောင်စုကခွဲမထွက်ရေးနဲ့တပ်မတော်တစ်ခုလည်းဖြစ်ရေးဆိုတဲ့ကိစ္စရပ်တွေကိုညှိနှိုင်းနေပြီးနောက်တစ်ချိန်ကျင်းပမဲ့21ရာစုပင်လုံးအစည်းအဝေးဟာမူလသဘောတူထားတဲ့အတိုင်းဒီနေ့အတွင်းမှာကျင်းပနိုင်ဖို့အလားအလာနေပါနေပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်